တောင်ပိုင်းပြည်တော်မှာရှိတဲ့လူကြီးထူထပ်တဲ့ရက်ကွက်တစ်ခုမှာပောက်ကွဲမှုဖြစ်ပြီးတော့လူ9ဦးထက်မနည်းသေဆုံးသွားပါတယ်။အဲ့ဒီဒေသကဆိုလို့ရှိရင်တော့ဒီလေဘနွန်နိုင်ငံမှာ Hezbollah ရဲ့အမဂန်နယ်မြေဆိုပြီးတော့လူတွေကတိထားကြတာပါ။ကြာသပတေးနေ့မှာဖြစ်တဲ့အဲ့ဒီပောက်ကွဲမှုအတွင်းမှာတော့လူ20လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ Hezbollah ရဲ့ El Manar ရုတ်တံဌာနမှာတော့ဒီပောက်ကွဲမှုဖြစ်တဲ့နေရာကိုအရေးပေါ်လူနာသင်ကားတွေအပြေးလွှားသွားနေကြပြီးတော့အဲ့ဒီကလောင်မြိုက်နေတဲ့ပျက်စီးပုံတွေကိုပြသနေပါတယ်။ဘလို့ပောက်ကွဲမှုဖြစ်တယ်လဲဆိုတာကတော့မရှင်းသေးပါဘူး။လေဗနွန်ဆူရအနေနဲ့ကတော့ဒီကြမ်းဖက်မှုဆန့်ကျင်ရေးစစ်ပွဲတွေဆွနေနေကြတယ်လို့ဒီလေဗနွန်ကြမ်းပိုင်ဝင်ကြီးအလီဟာဆန်ခါလစ်ကသတင်းတောက်တွေကိုပြောပါတယ်။သတင်းဌာနရုပ်သံတွေမှာတော့ဒီမီးလောင်ခံထားတဲ့ယင်တစင်းကိုအနားမှာရှိတဲ့အဆောင်ကကြလာတဲ့အပိုင်းစားတွေတည့်ရွက်တွေနဲ့ဖုံးအုပ်နေတာမြင်ရပါတယ်။လေဗနွန်နိုင်ငံရဲ့ဗန်နိုင်းဝင်ကြီးဟောင်းဖြစ်တဲ့မိုဟာမက်ချာတာတည်ဆုံးခဲ့ရတဲ့ဘေရုတ်မြို့လယ်ကကြီးမားတဲ့ကားဘုံးကွဲမှုဖြစ်ပြီးတပတ်အတွင်းမှာပဲအခုဒီပောက်ကွဲမှုတစ်ကြိမ်ထပ်ဖြစ်တာပါ။အဲ့ဒီတော့ကတည်ဆုံးခဲ့တဲ့မိုဟာမက်ချာတာဟာစီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုပြည်မင်းထံဝေဖန်လေးရှိသူဖြစ်ပါတယ်။အဲ့ဒီကျင်းတော့ကကြီးမားတဲ့ဘုံကားဘုံကွဲမှုမှာတော့ဗနိုင်းဝင်ကြီးဟောင်းအပြင်လူ9ဦးတည်ဆုံးပြီးတော့လူ80လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ။